မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့တိုက်ခတ်မှုတွေကြောင့်အခုချိန်ထိတေဆုံးရတဲ့သတင်းငယ်ပေါင်း50ကျော်ရှိနေပြီးအခုချိန်ထိလည်းကြီးအစ်စ်နဲ့ပါဆက်လက်တိုက်ခတ်မှုရှိနေတာအတွက်ကုလသမဂ္ဂကအထူးဆိုရင်ကြောင့်အတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတက်ဖန်ဒူတရက်ကကျန်းမာရေးနဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
And from Myanmar, our colleagues on the ground tell us that they remain deeply concerned over the continued use of force against children, including use of live ammunition. The UN team again calls on security forces to refrain from
violating children. ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းတဲ့ချိန်ကစပြီးအခုချိန်ထိတည်ဆုံးခဲ့ရတဲ့ကလေးငယ်ပေါင်းကအနည်းဆုံး53ယောက်ရှိနေပြီဖြစ်ပြီးဒဏ်ရာရတဲ့ကလေးငယ်တွေကတော့အများအပြားရှိနေတယ်လို့ပြောပါတယ်။ဒါကြောင့်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေအနေနဲ့အကြမ်းဖက်မှုတွေမလုပ်ဘဲကလေးတွေလူငယ်လူရွယ်ကလေးတွေအန္တရာယ်ကင်းအောင်လှုံ့ဆော်ပေးကြဖို့မြန်မာနိုင်ငံတွင်းက UNICEF အဖွဲ့ကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီကစပြီးမေလ6ရက်နေ့အထိစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွင်းမှုတွေအတွင်းကလေးငယ်တွေအပါအဝင်တိစုံးခဲ့ရသူပေါင်းက982ယောက်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအတွင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။